မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ2ဦးထပ်တိုးတယ်လို့ပိုးကူးဆက်သူကလည်း998ဦးထပ်တိုးတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညမှာစစ်ဆေးပြီးစီးခဲ့တဲ့တပ်ခွဲနမူနာပေါင်း 3,360 ထဲမှာနောက်ထပ်ပိုးကူးဆက်သူတွေတွေ့ခဲ့ရတာပါ။ဒီကနေ့မနက်8နာရီထုတ်ပြန်ချက်မှာသေဆုံးသူ5ဦး၊ညနေ9နာရီထုတ်ပြန်ချက်မှာသေဆုံးသူ18ဦးရှိတဲ့အကြောင်းဖော်ပြခဲ့တာကြောင့်ဒီကနေ့ထုတ်ပြန်ချက်3ခုမှာသေဆုံးသူပေါင်း24ဦးထပ်တိုးပြီးစုစုပေါင်းသေဆုံးသူ184ဦးရှိပြီဖြစ်ပါတယ်။ညာရှင်နာရီထုတ်ပြန်ချက်မှာပါတဲ့သေဆုံးသူ2ဦးမှာတဦးကဖောင်ကြီးကိုဗစ် -19 ကုသရေးဌာနမှတက်ရောက်ခဲ့သူအသက်86နှစ်အရွယ်မျိုးသားလူနာအမှတ်3569ဖြစ်ပြီးစက်တင်ဘာလ25ရက်နေ့ညနေ3:25မိနစ်မှာကွယ်လွန်ခဲ့တာပါ။နောက်တဦးကရန်ကုန်အနောက်ဘက်ဆေးရုံကြီးမှတက်ရောက်ခဲ့သူအမျိုးသားဖြစ်ပြီးအသက်အရွယ်40လူနာအမှတ်0.61နှစ်ဖြစ်ပြီးတော့စက်တင်ဘာလ23ရက်နေ့နေ့လယ် 12 နာရီခွဲမှာကွယ်လွန်ခဲ့တာပါအခုဆိုရင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ထားသူစုစုပေါင်း 9,112 ဦးရှိပြီဖြစ်ပါတယ်ဒီကနေ့မှာဆေးရုံကဆင်းခွင့်ရသူ136ဦးထပ်တိုးတာကြောင့်စုစုပေါင်း 2,519 ယောက်ဆေးရုံကဆင်းသွားကြပြီဖြစ်ပါတယ်